ြန်ကုန်မြို့တွင်ရပေါ့နော်ဒီလိုင်းကားတွေမော်တော်ယာဉ်စီးကပေါ့နော်ကောက်ခံနှုံးတွေဘလို့များအင်ကယ်တို့တတ်မှတ်ပေးထားလဲပြောင်းလဲဖို့တွေများရှိနေမလားလို့ပါအင်ကယ်
ကျွန်တော်တို့ဒီရင်းစီးကနှုံးသားတတ်မှတ်တာကရောင်တိုင်းဒေသကြီးအစိုးရဘွဲကတတ်မှတ်ပါတယ်စီးစီရင်တစ်ပိုင်းကို50 100 150 200 250 300ဆိုတဲ့လမ်းကြောင်းတွေပြည့်စွဲနေတဲ့ကားလိုင်းတွေလည်းရှိပါတယ်အထူးရင်လိုင်းဆိုတဲ့ကတော့ရေမော်တက်တာနဲ့200ပုံဒီကောက်ခံပါတယ
်အစိုးရတရားဝင်တတ်မှတ်ပေးထားတဲ့နှုံးသားတွေဟာအဆင်ပြေလားပြောင်းလဲတတ်မှတ်ဖို့ဆိုပြီးတော့ဟိုရင်လိုင်းတွေဘက်ကရောတောင်းခံမှုတွေရှိလားအင်ကယ်တို့ဒီအစိုးရဘက်အချမ်းကရောဒါတွေကိုပြောင်းလဲကောက်ခံဖို့ပေါ့နော်စီစဉ်နေတဲ့အပိုင်းတွေရောရှိမလားရှင
်50ဆိုတာကတမိုင်ဟူ30နှုံးနဲ့2008ခုနှစ်လောက်ကတတ်မှတ်ပေးခဲ့တဲ့နှုံးသားဖြစ်ပါတယ်ကျွန်တော်တို့ကခီးစဉ်တမိုင်ကို20ကျပ်နှုံးတယ်ကြီးကိုစပြီးတော့ကြီးတဲ့တယောက်စပြီးတက်မယ်ဆိုရင်9မိုင်နှုံးတက်တယ်လို့ယူဆပြီးတရားကောက်ခံခွင့်2015ခုနှစ်တုန်းကကျွန်တော်တို့တင်ပြခဲ့ပါတယ်ဒါပေမဲ့အဲ့ဒီအချိန်တုန်းကတိုင်းဒေသကြီးအစိုးရဘွဲကကျွန်တော်တို့ဓာတ်ရီဆိုင်ငံ့ခဲ့ပါတယ်ယခုအချိန်မှာကျွန်တော်တို့ကခီးစဉ်နှုံးသားတွေရပြန်လည်စဉ်းစားတဲ့အနေထားရှိတယ်လို့တော့ကျွန်တော်အနေနဲ့တွေးရှိရပါတယ်ကျွန်တော်တို့ဒီတိုင်းဒေသကြီးအစိုးရဘွဲအနေနဲ့လည်းယခုအချိန်မှာပြည်ထောင်စုဆောင်ရွက်စနစ်ကိုအဆင့်မြင့်တင်ပြောင်းလဲဖို့ဆောင်ရွက်နေတဲ့အပိုင်းတော့ရှိပါတယ်ဗျ
။ရင်လိုင်းတွေဘက်ကလည်းအဆင်ပြေတဲ့နှုံးသားကိုပြောင်းလဲမယ်ဆိုရင်ပမာဏဘလောက်လောက်တိုးသွားနိုင်တဲ့အနေအထားများရှိမလဲအငယ
်။ဒီလက်ရှိရှိနေတဲ့အနေအထားမှာကျွန်တော်တို့ကတရားသတ်မှတ်ပြီးမယ်လေ။ကြီးတယ်တွေကပုံမူကောက်ခံတဲ့အတွက်တိုင်ကြားမှုတွေဟာမရသာဘူးလစဉ်တိုင်ကြားနေကြပါလေ။ဒါကြောင့်မို့ကျွန်တော်တို့ကကြီးတယ်တွေလည်းပြေးနိုင်တဲ့အနေအထားညီညွတ်မျှတာတဲ့ရင်စည်းကနှုံးသားကိုပြောင်းလဲကောက်ခံခြင်းနဲ့အနေထားလို့တွေ့ပါတယ်။ရင်လုံသားတွေရဲ့ပါးစပ်ထဲမှာရှိတဲ့အတိုင်းတောင်းခံနေတာလဲပြည်သူလူထုကခံစားနေရတာပါပဲ။ဒါမဲ့ဒါတွေဟာတသက်မမတ်အနေနဲ့တွေ့ဖို့အလွန်ခက်ခဲတဲ့ပြဿနာပါ။ဒါကြောင့်စနစ်တကျသာကောက်ခံမယ်ဆိုရင်မြန်မာချင်းတွေမှာငွေပူလာရတဲ့ကပြင်နိုင်တယ်။ရင်လုံသားတွေကိုလည်းမျှတဒီဝင်ငွေရကြည့်အောင်ဖန်တီးပေးခြင်းအဖြစ်ဒီရင်လုံသားတွေရဲ့ဘဝကိုလည်းကျွန်တော်တို့ကမမကန်ကန်ရပ်တည်နိုင်အောင်ပေါ်ဆောင်နိုင်လိမ့်မယ်လို့တော့ကျွန်တော်ယူဆပါတယ်ဗျ
။ဒီလိုင်းကားတွေဟာဒီညနေရောက်တာနဲ့ပေါ့နော်ရင်စည်းကားကိုပုံမှန်ကောက်ခံတာထက်ပေါ့နော်ထက်ဝက်ကြော်တိုးကောက်တာတွေရှိရဲ့ငယ်ဥပမာဒီစူးလျာနေမြောက်တကုံသွားတဲ့ဒီ BN ကားတွေဆိုရင်ဒီညနေနည်းနည်းစောင်းတာနဲ့ပေါ့နော်ကားက200ကို500တောင်းနေငယ်ဒီမြောက်ဥက္ကလာမှာဆိုရင်လည်းဒါညနေ6နာရီလောက်ဆိုရင်ဒီလိုပုံစံမျိုးတွေရှိတယ်ဆိုပြီးတော့ခီးသွားတွေကပြောတယ်ဒါတွေရောအငယ်တို့ဒီမာထတာဘက်ကရောစီစစ်သွားဖို့ရှိမလားဘလို့အနေထားတွေများရှိမလဲရှင
်ကျွန်တော်တို့ရဲ့ပြေးဆွဲမှုစနစ်အားနည်းခြင်းပါပဲကျွန်တော်တို့မာထတာတွေဆိုတာကအဲ့ဒီညအချိန်ဒီထိမ့်သိမ့်နိုင်အောင်ကျွန်တော်တို့ဆောင်ရွက်နိုင်တဲ့စွမ်းအားမရှိပါဘူးဂိတ်ပိတ်ပြီးတဲ့နောက်ပိုင်းမှာရင်မိုင်းရှင်တွေကမိမိတို့အစီအစဉ်နဲ့ပြည့်စွဲမှုတွေဒါတော်တော်များများလုပ်နေကြတာအလုံးသိပါတယ်တကယ်တော့ကျွန်တော်တို့ဟူတိုင်းဒေသကြီးစုအဖွဲ့ပြောင်းလဲနေတဲ့တိပုတ်ဆောင်ရေးစနစ်မှာကုမ္ပဏီစနစ်သွားမှာဖြစ်တဲ့အတွက်ပြည့်စွဲခြင်းကိုတိုးမြင့်ပြည့်စွဲမယ်ဆိုရင်ဒီပြဿနာတွေရော့သွားမှာလက်ရှိကျွန်တော်တို့မော်ဒယ်လုပ်ငန်းပေါင်းစုံဒိန်းလင်းရေးကော်မတီတွေနဲ့ကြီးကြပ်ပေးနေတဲ့အချိန်မှာတော့များပြည့်စွဲရေးဟာကျွန်တော်တို့အတွက်အခက်အခဲဖြစ်ပါတယ်သို့တော်လည်းပဲရင်စည်းကပုံမှုတောင်းခံပါတယ်လို့တိုင်ကြားမှုပြုလုပ်လာရင်ကျွန်တော်တို့အရေးယူပါတယ်ကြမ်းမြင်ပြောရင်တော့တစ်လမှာ160 180လောက်ကျွန်တော်တို့မာသသဘဟုလူကိုယ်တိုင်းတော်၎င်းတယ်လီဖုန်းနဲ့တော်၎င်းစာပေးပို့ရေးတော်၎င်းတိုင်ကြားနေကြပါတယ်ကျွန်တော်တို့အရေးယူနိုင်တဲ့အပိုင်းကတော့ရင်းစည်းကပုံမှုတောင်းခံရင်3000တန်တက်ရင်ပုံမှုစိုးဝါးတဲ့မှုတွေမှာဆိုရင်ဒုက္ကိုင်ကွင်တစ်လပိတ်သိမ်းရန်ဆိုတာရှိပါတယ်ကျွန်တော်တို့ပေးထားတဲ့အခွင့်အာဏာအရပဲကျွန်တော်တို့အရေးယူနိုင်ပါတယ်အဲ့ဒါကိုလည်းတိုင်ကြားတဲ့ပုဂ္ဂိုလ်များထံကိုကျွန်တော်တို့ပြန်ကြားပေးလျက်ရှိပါတယ
်ခီးတယ်တွေကလည်းဒါတိုင်ကြားမှုတွေရှိတယ်အင်္ဂလိပ်ဒီမာထတာဘက်ကလည်းဒါတံငွေတက်ပြီးအေးအေးယူတာမျိုးတွေရှိသလိုဒါပေါ်တလာလုပ်ငန်းပိတ်သိမ်းပြီးတော့အေးအေးယူတာမျိုးတွေလည်းရှိတယ်ဒီလိုအနေထားတွေရှိနေပေမဲ့လည်းရင်းစည်းကားတွေကဒါဟိုထောက်ဝက်ကြော်ပုံမှုကောက်ခံနေတာတွေကရှိနေစေဆိုတော့ဟိုဒီပြဿနာဘာကြောင့်များပေါ့နော်ဟိုမဖြေရှင်းနိုင်တယ်လို့များအင်္ဂလိပ်နေနဲ့သုံးသပ်မိလေအင်္ဂလိပ်
ဒါစနစ်ကအားနဲ့မူလို့ကျွန်တော်ပြောပါမယ်တချို့လဲကျွန်တော်ပြောပါတယ်ခီးမရတာနဲ့စနစ်ကိုလွှဲချတယ်လို့ဒါသုံးသပ်ကြတယ်တကယ်တော့ကျွန်တော်တို့ရဲ့ရန်ကုန်ရဲ့တရီဘုဆောင်ကြီးစနစ်ကမှားနေတယ်နောက်တစ်ခါလိုင်စင်မရှိတဲ့လူများမောင်းနေချင်းဒီစနစ်တွေဖြစ်တယ်ပုဂ္ဂလိကပိုင်းလူဦးချင်းပိုင်းနဲ့စနစ်ကနေကုမ္ပဏီပိုင်းစနစ်မျိုးကိုသွားမယ်ပြေးဆွဲမှုကိုစနစ်တကျစီမံရမယ်တရီဘုဆောင်ကြီးနဲ့ညီညွတ်တဲ့စနစ်မျိုးဖြစ်အောင်ပြောင်းလဲနိုင်မှသာလေဒီခက်ခဲတွေကပြေလျော့သွားမယ်
အာရဖီကကျေးဇူးတင်ပါတယ်အငယ
်ကျေးဇူးတင်ပါတယ်ဗျာ